EU ရောပါတမကကမြန်မာဝန်ကြီး3ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေအပါအဝင်လူပုဂ္ဂိုလ်6ဦးနဲ့အမှတ်နှစ်တက်တူတဲ့လုပ်ငန်းဌာနတို့ကိုတန်ခတ်ရေးယူလိုက်ကြောင်းဇူလိုင်20ကျတဲ့ပရိယံနော်ကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာတက်တမအချိန်မြောက်ရေးယူတာပါ။သူတို့ဟာမြန်မာနိုင်ငံမှာကျန်းဖက်မှုတွေဆိုးရတဲ့လူ့ခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံတည်ငြိမ်အေးချမ်းမှုတွေချင်းချောက်မှုတွေဆက်ဖြစ်ပေါ်စေတာကြောင့်ရေးယူတယ်လို့ဖော်ပြထားပါတယ်။ EU ကနောက်ထပ်အရေးယူခံရသူ6ဦးကလူမှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်းအလုံသမားဝန်ကြီးဦးပွင့်ဆန်းနဲ့ကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးအောင်ကျော်မင်းနဲ့ပေါ်ရော့အောင်သိန်းတို့အပြင်စစ်ထောက်ချုပ်ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းတို့ဖြစ်ပါတယ်။နိုင်ငံပိုင်အမှတ်နှစ်တက်တူရင်ဌာနကတော့မြန်မာစစ်တပ်အတွက်ဝင်ငွေရအောင်လှုပ်ဆောင်ပေးနေတာကြောင့်အရေးယူတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း EU ကဒဏ်ခတ်အရေးယူတဲ့လူပုဂ္ဂိုလ်စုပေါင်း69ဦးရှိပြီးဖြစ်ပြီးတော့ကုမ္ပဏီအဖွဲ့အစည်းပေါင်းက19ခုရှိပါပြီ။အခုလိုဒဏ်ခတ်ရေးယူထားသူတွေရဲ့ပိုင်းဆိုင်မှုတွေကို EU ကထိန်းချုပ်မှာဖြစ်တယ်လို့ခီးသွွားခွင့် EU အဖွဲ့ဝင်နိုင်ငံသားတွေငွေကြေးဆက်သွယ်ထောက်ပံ့မှုတွေကိုပါပိတ်ပင်တမ်းမြှင့်လိုက်တာဖြစ်ပါတယ်။မြန်မာအတွက်လက်နက်တင်ဖို့ရောင်းချခွင့်ကို EU ကဆက်ပိတ်ထားတယ်လို့မြန်မာစစ်တပ်နဲ့တခြားနေကြာဆောင်တပ်တွေအသုံးပြုနိုင်တဲ့တင်ဖို့ကုန်တမ်းမြှင့်တာမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေရှေးလက်ကျင့်မှုတင်နန်းပေးတာတွေကိုပါဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကျန်းဖက်မှုတွေဆက်တိုးလာတာအတွက် EU ကအထူးစိတ်ပူဆဲဖြစ်ပြီးတော့လေကြောင်းတိုက်ခိုက်မှုအပေါင်းအရက်အသားတွေပေါ်တိုက်ခိုက်မှုကိုရှုံချကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။